မြန်မာနိုင်ငံမှာလက်နက်ကင်တက်ခတ်နေတာတွေကိုချက်ချင်းရပ်ဆိုင်းပြီးအားလုံးပါဝင်တဲ့ညီညွတ်ရေးဆွေးနွေးမှုတွေလုပ်ဖို့အရှိတောင်အရှာနိုင်ငံများအသင်းအာဆီယံခေါင်းဆောင်တွေဒီနေ့ပဲတောင်းဆိုလိုက်ပါတယ်။အသင်းဝင်10နိုင်ငံအပြင်အမေရိကန်၊ရုရှား၊တရုတ်ဂျပန်အိန္ဒိယနဲ့တောင်ကိုရီးယားနိုင်ငံတွေကတန်တမာနေပါတက်ရောက်ခဲ့တဲ့လာအိုနိုင်ငံကအစိုးရဘက်ကပြီးခဲ့တဲ့သတင်းပတ်ထက်ပြီးဆုံးသွားပြီးတဲ့နောက်ဒီကနေ့ထုတ်ပြန်တဲ့အာဆီယံဥက္ကဋ္ဌရဲ့ညင်ညာချက်မှာမြန်မာအရေးနဲ့ပတ်သက်လို့ထည့်သွင်းဖော်ပြခဲ့တာပါသူထွက်တန်ရုံပရိပခတ်တွေချက်ချင်းရပ်ပြီးစာနာမှုအကူအညီပေးနိုင်မယ့်အခြေအနေတွေဖန်တီးဖို့မြန်မာနိုင်ငံကကိုယ်တိုင်ဦးဆောင်ပြီးတနိုင်ငံလုံးတိုင်းတန်တဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့လည်းအာဆီယံကတောင်းဆိုထားပါတယ်နိုင်ငံလူဦးရေ၃ဘုံတစ်ဘုံကျော်လူပေါင်း 18.6 တန်းလောက်စာနာမှုအကူအညီတွေလိုအပ်နေတယ်လို့ခန့်မှန်းထားတာပါအာဆီယံအသင်းဝင်တွေပါဝင်နိုင်ခြင်းရှိတဲ့မြန်မာ၏အလို့သဘောဆွေးနွေးဝတ်တစ်ခုကိုဒီနေ့နောက်မှထိုင်းနိုင်ငံကကမကထလို့ကျင်းပမဲ့အစီအစဉ်ကိုလည်းအာဆီယံကကြိုဆိုခဲ့ပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအရသာဆွေးရွာကိုဖယ်ရှားပြီးအာဏာသိမ်းခဲ့ရာကနောက်ဆက်တွဲနိုင်ငံရေးအချက်အလက်တွေနဲ့လက်နက်ကင်ပြည်ခွက်တွေလည်းကြီးထွားလာနေတာပါမြန်မာရေးဖြစ်ရှိမှုအာဆီယံကဘုံသဘောတူညီချက်၅ရက်ချမှတ်ထားပေမဲ့လက်တွေ့မှာအကောင့်ထဲမပေါ်နိုင်မဲ့ပြက်ကွက်မှုတွေလည်းစစ်ကောင်စီတာဝန်ရှိသူတွေကိုအာဆီယံအစည်းအဝေးတွေမှာတက်ရောက်ခွင့်ကိုအာဆီယံကကန့်သတ်ထားပါတယ်ခင်ဗျာ